ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာဖြစ်တဲ့လူပြူလူမျိုးရေးဝါဒီတွေရဲ့စုဝေးဘက်မှာအကြမ်းဖက်ရုံးဝန်ဆန်ခတ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ကျင်တယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်။တံပြန်ဆန္ဒပြတဲ့လူတွေကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းရီးယားနဲ့ဒီဥဒန်အဆွဲတွေကတွန်းအားပေးတဲ့ရာဇဝကြောင်းလုပ်ရဖြစ်တယ်လို့ HR McMaster က EBC ရုပ်သံသတင်းဌာနနဲ့တနင်္ဂနွေနေ့တွေ့ဆုံမိမြန်ခန့်မှာပြောတာပါ။စနေကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင်းအသက်32နှစ်အရွယ်ဟဲဒါဟီယာဆိုတဲ့အမျိုးသမီးတူသေဆုံးခဲ့ရပါတယ်။အကြလူ19ရောက်တန်းရရသွားတယ်လို့ရုံးဆက်ခတ်အခြေအနေကိုကောင်းဝင်ကနေစောင့်ကြည့်လေ့လာနေတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်အုပ်ကလည်းရရင်ပြကြတာကြောင့်သိဆုံးသွားပါတယ်။စနေနေ့ကလုတ်တဲ့ United the Right စူဝေးဆန္ဒပြပွဲမှာအကြမ်းဖက်ရုံးဆက်ခတ်ဖြစ်ခဲ့တဲ့ပေါ်ဗာဂျီးနီးယားပြည်နယ်တရားရေးဌာနကလူမှုအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။